မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ12ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမသီရိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာသတင်းနဲ့သတင်းဆောင်မှာအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့အရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။ရခိုင်ပြည်နယ်တန်တွဲနယ်မောင်တော်မြို့နယ်ကတပ်စခန်းနှစ်ခုကိုထပ်မံသိမ်းပိုက်လိုက်တယ်လို့ရခိုင်တပ်တော်ကမနေ့ကသတင်းထုတ်ပြန်ပါတယ်။တန်တွဲမြို့နယ်ကခလာရ55တပ်ရင်းကိုဒီလ9ရက်နေ့ကတည်းကထိုးစစ်ဆင်တိုက်ခိုက်ရာကသိမ်းယူနိုင်တာလို့ဆိုပါတယ်။မောင်နှောမြို့နယ်ကမကြီးချောင်းနယ်သားဆောင်တက်စခန်းကိုလည်းမနေ့မနက်ကသိမ်းယူလိုက်တာလို့ပြောပါရယ်ဖမ်းဆီးခံရသူတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရရက်ဆက်ဆက်နှင်းပန်းနှိပ်စက်တဲ့ဗီဒီယိုတွေကိုတပ်သေးအဖြစ်လက်ခံရရှိထားကြောင်းလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါရယ်မန္တလေးတိုင်းကစစ်ကြောရေးစခန်းတစ်ခုမှာဖမ်းဆီးခံထားရသူတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကနှိပ်စက်နေတဲ့မြင်ကွင်းတွေကိုလျှော့ရိုက်ကူးထားတဲ့ video file 10 file ကို2023 match လအတွင်းကလက်ခံရရှိခဲ့တာလို့ဆိုပါတယ်။တကြောပြန်2029စစ်စင်ရေးအတွင်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ကစစ်ကောင်စီသတင်းပေးသူတွေနဲ့မူရည်စေဝါရောင်းဝယ်၃ဆွဲသူစုစုပေါင်း180ကိုဖမ်းဆီးခဲ့တယ်လို့တန်းအမျိုးသားလူမျိုးရေးတက်မတော် TNL ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဖမ်းဆီးလိုက်တဲ့သူတွေတဲ့ TNL ပူးပေါင်းတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ကိုသတင်းပေးနေသူ16ယောက်ပါဝင်ပါတယ်။ဇွန်လ25ရက်နေ့ကစလို့2029စစ်စင်ရေးနောက်ဆက်တွဲအနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင်မဲနောင်ချိုမိုးမိတ်လာရှိုးမြို့တွေနဲ့မန္တလေးတိုင်းကမရယာစင်ကူးနဲ့မိုးကုတ်မြို့နယ်တွေကစစ်ကောင်စီတပ်စခန်းတွေကို TNL နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။တကြောပြန်2029စစ်စင်ရေးအတွင်းရှမ်းပြည်နယ်လာရှိုးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ဝင်တွေအနေနဲ့အရက်သားတွေအပေါ်လူအခွင့်အရေးမချိုးဖောက်ဖို့ဇွန်လ10ရက်နေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။အရက်သားပိုင်ပစ္စည်းတွေကိုမယူဖို့နဲ့ကိုကန့်တပ်ရဲ့ပုံရိပ်ကိုမထိခိုက်အောင် MNDAA ကသတိပေးချက်ထုတ်ပြန်လာလို့ဆိုပါတယ်။လက်နက်တွေဝယ်ယူဖို့မြန်မာစစ်တပ်ကငွေပေးချင်ရင်ထိုင်းဗန်တွေကိုအသုံးပြုမပြုစစ်ဆေးနိုင်တဲ့အခြေအနေမရှိဘူးလို့ထိုင်းဗန်လုပ်ငန်းရှင်တွေကပြောကြားတဲ့အကြောင်း Reuters သတင်းကမနေ့ကဖော်ပြပါဗျ။ထိုင်းလွတ်တော်အမျိုးသားလုံခြုံရေးကော်မတီကဒီကိစ္စမေးမြန်းတဲ့အခါထိုင်းဗန်လုပ်ငန်းရှင်တွေကကာကွယ်ပြောကြားတာလို့ဆိုပါတယ်။ထိုင်းဗန်တွေဟာချမှတ်ထားတဲ့စီးမြင်းစည်းကမ်းတွေကိုတိတိကျလိုက်နာကြပေမဲ့တဆင့်ခံငွေပေးချေရင်စုံစမ်းစစ်ဆေးဖို့ခက်ခဲတဲ့အကြောင်းထိုင်းဗန်လုပ်ငန်းရှင်များအသင်းကိုကိုးစားပြုပြီးကရွန်တိုင်းဗန်ဒုတိယဥက္ကဋ္ဌကဖြေချလိုက်တာပါ။ပဇွန်မွေးမြူရေးနဲ့စားချက်လုပ်ငန်းအတွက်မြန်မာနယ်စပ်နာကဒီရီတော့အေက960ကိုခုတ်ထွင်ရှင်းလင်းလိုက်မှုနဲ့လူ26ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်တယ်လို့ AFP သတင်းကမနေ့ကဖော်ပြပါဗျ။ဘင်္ဂလားဒေ့ရှ်လိုအနေပိုင်းကြတဲ့ကမ်းရိုးတန်းနိုင်ငံမှာမုန်တိုင်းနဲ့အတူတက်လာတဲ့ရေတွေကိုဒီရီတော့တွေကအကာအကွယ်ပေးပါဗျ။ဂေဟာရေရအထုဒေတာအဖြစ်ကြီးညာထားတဲ့ဂေဟာစနစ်ရှိတဲ့အစိပ်ပိုင်းတွေကိုဖျက်ဆီးလိုက်တာလို့တာဝန်ရှိသူတယောက်ကပြောပါတယ်။လုပ်ငန်း45ခုထပ်မင်းနဲ့လုတ်ကင်ဖို့တစ်ပင် 1.3 တန်းထပ်မင်းနဲ့ခုတ်ထွင်ရှင်းလင်းခဲ့တယ်လို့လည်းဒေတာရင်းသတင်းတစ်ပုဒ်ကဖော်ပြပါတယ်။သတင်းဆောင်မအစီအစဉ်မှာ2021စစ်တပ်အာဏာသိမ်းလိုက်တာဟာနိုင်ငံအနာဂတ်အတွက်ပြင်လို့မရတဲ့နစ်နာဆုံးရှုံးမှုဖြစ်စေတယ်လို့မြမအရေးနဲ့အာရှရေးရကျွမ်းကျင်သူဒေးဗစ်ဟက်ကသုံးသပ်ထားပါတယ်။ကိုရဲကောင်မြင်မောင်ကတင်ပြပါမယ်ရှင
်။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့နောက်ဆက်တွဲဖြစ်လာတဲ့စစ်ရေးပြစ်ပခါတွေကြောင့်မြမတနိုင်ငံလုံးဖွံ့ဖြိုးတိုးတက်ဖို့အလားအလာကိုထိခိုက်ပြီးဘလို့မှပြန်ပြင်လို့မရနိုင်တော့တဲ့နစ်နာဆုံးရှုံးမှုကိုလာမယ့်10နှစ်ကနေ20လောက်အတွင်းမှာစတင်ကြုံတွေ့ရလိမ့်မယ်လို့မြမရေးနဲ့အာရှရေးရာသုတေသီဒေးဗစ်ဟတ်ကသုံးသပ်ပါတယ်။ဒီကနေ့အချိန်မှာမြမကမ်ဘောဒီးယားနဲ့ဗီယက်နမ်စတဲ့နိုင်ငံတွေဟာဒေသရင်းကထိုင်းနဲ့မလေးရှားနိုင်ငံတွေလိုဖွံ့ဖြိုးတိုးတက်ပြီးချမ်းသာကျွယ်ဝသွားတဲ့လမ်းကြောင်းတိုင်းနောက်ကလိုက်လာနေတာတွေ့ရတယ်လို့ဆောင်းမရှင်ကဆိုပါတယ်။အာရှကြားလို့သတ်မှတ်ခံနေရတဲ့ဒီနိုင်ငံတွေဟာ1990ခုနှစ်တွေတဝိုက်ကစပြီးကမ္ဘာဈေးကွက်ထဲကိုပထမဆုံးကြိမ်လွတ်လွတ်လပ်လပ်ဝင်ရောက်ခဲ့ကြတဲ့အချိန်မှာ အဲ့နိုင်ငံတွေမှာလူငယ်လူဦးရေအချိုးအစားများပြားလာကအဓိကအာသာချက်ဖြစ်ခဲ့ပါတယ်။မလေးရှားနဲ့ထိုင်းနိုင်ငံတွေဟာလူငယ်လူဦးရေအချိုးအစားများတဲ့အခြေအနေကိုအကောင်းဆုံးအသုံးချပြီးစက်မှုလက်မှုနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကိုဦးစားပေးတည်ထောင်ခဲ့ပါတယ်။ဒီလုပ်ငန်းတွေရဲ့တိုးတက်မှုကနေနိုင်ငံရဲ့လူများစုဖြစ်တဲ့အခြေခံလူရန်းစားတွေဝင်ငွေကောင်းပြီးနိုင်ငံစီးပွားရေးလည်းတဟုန်တို့တိုးတက်လာခဲ့ပါတယ်။ဒီလိုနဲ့ကုန်ထုတ်လုပ်ရေးကိုအခြေခံတဲ့စီးပွားရေးပုံစံကနေဉာဏ်ပညာနဲ့အရင်းအနှီးကိုအခြေခံတဲ့စီးပွားရေးပုံစံကိုပြောင်းလဲလာတာဖြစ်ပါတယ်။အစိုးရအနေနဲ့လည်းအစောပိုင်းကာလကစီးပွားရေးတိုးတက်မှုတွေကနေရလာတဲ့အခွန်ဘဏ္ဍာငွေတွေကိုပညာရေးနဲ့ကျန်းမာရေးကဏ္ဍတွေအတွက်အသုံးပြုပြီးရင်းနှီးမြှုပ်နှံပေးရမှာဖြစ်ပါတယ်။ဒါမှလည်းကျမ်းမာတန်ဆော့ပြီးပညာတတ်တဲ့လူကြီးဖြစ်လာအောင်လုပ်ရင်ဒီလိုအကူပြောင်းကာလကိုထိန်းချောင်းပေးနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံလူကြီးဟာ2010နောက်ပိုင်းမှာကမ္ဘာဈေးကွက်ထဲကိုအပြည့်အဝထိတွေ့ခွင့်ရတဲ့အချိန်မှာလူငယ်လူကြီး35ရာခိုင်နှုန်းဝန်းကျင်ရှိပါတယ်။ဒီအခြေအနေဟာကုန်ထုတ်လုပ်ရေးလုပ်ငန်းတွေရဲ့စွမ်းအားနဲ့နိုင်ငံစီးပွားရေးတိုးတက်အောင်မောင်းနှင်ပြီးလက်ရှိမလေးရှားနဲ့ထိုင်းနိုင်ငံတို့လိုအခြေအနေမျိုးရောက်လာအောင်တဖြည်းဖြည်းချင်းပြောင်းလဲဖို့အတွက်အလွန်ကောင်းတဲ့အနေအထားဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါပေမဲ့လေ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်မှာတော့ဒီအခြေအနေကနေလုံးဝပြောင်းလဲသွားတယ်လို့ဆိုပါတယ်မြန်မာနိုင်ငံကလူငယ်တန်းပေါင်းများစွာအတွက်တော့စစ်တပ်ကအာဏာသိမ်းလိုက်တာဟာလုပ်ငန်းကျွမ်းညွန့်ပြီးထုတ်လုပ်မှုတန်ဖိုးမြင့်လာတဲ့လုပ်သားတွေဖြစ်လာအောင်လေ့လာသင်ယူနိုင်မှုနဲ့နောက်အနာဂတ်အတွက်ငွေကြေးစုဆောင်းနိုင်မယ့်အခွင့်အလမ်းတွေဆုံးရှုံးသွားတာဖြစ်တယ်လို့သူကဆိုပါတယ်တကယ်လို့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းတာသာမဖြစ်ခဲ့ရင်လူငယ်လူသားတွေနဲ့ကုန်ထုတ်လုပ်ရေးကိုအခြေခံတဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာတိုးတက်မှုအရှိန်ရလာပြီးတော့2030နဲ့2040ပြည့်နှစ်တွေအတွင်းမှာနည်းပညာနဲ့အရည်သွေးမြင့်ထုတ်ကုန်နေထုတ်လုပ်မှုကိုအခြေခံတဲ့စီးပွားရေးပုံစံကိုတဖြည်းဖြည်းချင်းကူပြောင်းလာဖို့ဖြစ်နိုင်တယ်လို့ဆောင်းမရှင်ကဆိုပါတယ်။လက်ရှိလူငယ်မျိုးဆက်တည်းရဲ့နောက်ပိုင်းမှာတော့လူငယ်လူဦးရေရော့ကျလာပြီးလူကြီးလူရေကလူများစုဖြစ်ဆက်ရှိနေတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အလုပ်လုပ်နိုင်တဲ့အရွယ်ရှိသူလူဦးရေဟာ2020မှာ35ရာခိုင်နှုန်းရှိရကနေ2050ပြည့်နှစ်မှာ40ရာခိုင်နှုန်းနီးပါးတိုးလာမှာဖြစ်ပေမဲ့လူငယ်လူဦးရေကတော့2020မှာ33ရာခိုင်နှုန်းကနေ2050မှာ28ရာခိုင်နှုန်းထိကျော်ကျသွားတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းစေပရိပခါတွေဟာနောက်ထပ်10နှစ်လောက်ထိထက်ကြနိုင်မယ်ဆိုရင်တော့မြန်မာတနိုင်ငံလုံးဖွံ့ဖြိုးတိုးတက်ပြီးချမ်းသာကြွယ်ဝလာဖို့အကြီးဆုံးဆုလက်ဖြစ်တဲ့လူငယ်လူဦးရေအချိုးအစားများပြားတဲ့အာသာချက်ကိုလုံးဝလက်လွတ်ဆုံးရှုံးရပါလိမ့်မယ်လို့ဆောင်းမရှင်ဒေးဗစ်ဟတ်ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
အခုတော့ RFA ပေးစာပြန်စာအစီအစဉ်မှာရခိုင်နဲ့ရှမ်းပြည်နယ်ရန်ကုန်တိုင်းတို့ကပေးစာတွေကိုမက်ဂျူလိုင်မျိုးကကောက်နှုတ်တင်ပြမှာပါရှင
်မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါတယ်ရှင်ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်တောင်ကုန်းမြို့ကပေးစာကိုအရင်ဆုံးတင်ပြကြပါမယ်။ RFA ရေကျွန်တော်တို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေစဖြစ်ကြတဲ့ကလမ်းပိတ်ထားတဲ့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေအလုံးနီးပါးပြက်လက်သွားတာပါ။အခုဆိုရင်ခွဲစိတ်ဖို့အတွက်မေးစည်းပေးစရာဆေးတောင်မရှိတော့ပါဘူး။ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေအနေနဲ့တိုက်ပွဲတွေကြားမှာပြေးရတဲ့အခါနိုင်တဲ့လောက်ပဲယူပြီးတော့တခြားပစ္စည်းတွေကိုအိမ်မှာပဲသော့ပိတ်ပြီးတော့ထားခဲ့ရပါတယ်။အဲ့လိုထားခဲ့တဲ့ပစ္စည်းတွေကိုတော့ဖြတ်ပြီးတော့ခိုးတာတွေအရန်ကိုများနေပါဗျ။စစ်ကောင်စီကတော့သူတို့နဲ့မဆိုင်တလို့နေတာကြာနေပြီမို့ရခိုင်တပ်တော်အေအနေနဲ့အ мян ဆုံးအရေးယူပေးစီခြင်းပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့စင်ဖြူဂိတ်မှာကားသမားတွေနဲ့ကုန်သည်တွေကြုံနေရတဲ့အခြေအနေတွေအကြောင်းပြောပြလာတဲ့စာကိုတင်ပြပါမယ်။စင်ဖြူဂိတ်ပေါက်ကနေထွက်တဲ့အန်စာတုံးကားတွေပေါ်မှာဒေသစားတောက်ကုန်တွေကလွဲပြီးတော့တခြားကုန်ပစ္စည်းတွေတင်ခွင့်မရပါဘူး။ဒါပေမဲ့တခြားပစ္စည်းတွေတင်လာတဲ့ကားတွေကိုအကောက်ခွန်ဝန်ထမ်းတွေကတစ်စီးကိုကြက်ငွေသသိန်းခွဲကနေနှစ်သိန်းအထိယူပြီးတော့ခွင့်ပြုတာတွေရှိပါတယ် RFA ရေ။မူဆယ်ခရိုင်ရဲတပ်ဖွဲ့ဝင်တွေကလည်းတင်လာတဲ့ပစ္စည်းပေါ်ကိုမူတည်ပြီးတော့ကားတစ်စီးကိုကြက်သသောင်းခွဲဝန်းကျင်အဖွဲနှစ်ဖွဲခွဲပြီးတော့တောင်းပါတယ်။ကားတွေတန်းစီပြီးဝင်ရတဲ့ဘက်မှာလည်းရင်ထိန်ရဲတွေကကားတစ်စီးကိုကြက်သသောင်းခွဲလိုင်စင်မပိုင်ရင်၄သောင်းတောင်းပါတယ်။ပြည်သူတွေခက်ခဲနေချိန်မှာအခုလိုတွေလုပ်နေတာကိုဟန်တားပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုအသိပေးတိုင်ကြားအပ်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့ကပေးစာကိုတင်ပြပါအောင်မယ်။ကျွန်တော်တို့တီဘောမှာ6လပိုင်း19ရက်နေ့ကလေးကလျှက်စစ်မီးပြတ်သွားတာပါ RFA ရေ။အင်တာနက်လိုင်းတွေကလည်းမီးပြတ်တဲ့နေ့ကစပြီးတော့ပြတ်သွားတာပါ။ဖုန်းလိုင်းဆိုရင်လည်းမိုင်းတဲတစ်မျိုးပဲရပါတယ်။ နောက်ပြီးတော့ဖုန်းအားသွင်းဖို့ခက်တဲ့အတွက်အရေးပေါ်ဖုန်းဆက်ဖို့လိုရင်တောင်ဆက်သွယ်လို့မရတာမျိုးတွေရှိနေပါတယ်။ကျွန်တော်တို့အနေနဲ့လျှက်စစ်မီပြန်ရဖို့လူအားလိုရင်လိုသလိုကူပေးချင်ပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လည်းမီးပဲတော့ပြန်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောပြစေချင်ပါတယ်ဆိုပြီးပြို့လာတာပါရှင်။အခုဆက်ပြီးတော့ရန်ကုန်ကပြို့လာတဲ့စာကိုတင်ပြချင်ပါတယ်။ရန်ကုန်အရှိတကုံမြို့နယ်133ရပ်ကွက်နဲ့131ရပ်ကွက်တွေမှာရပ်ကွက်အုပ်ချုပ်ရေးမှူးနယ်အဖွဲ့ကစစ်မှုထမ်းစီရင်ပါတဲ့အိမ်ကိုထောက်ပံ့ဖို့ဆိုပြီးတော့ငွေကောက်နေလိုပါတဲ့စစ်မှုထမ်းစီရင်ထဲမှာမပါတဲ့အိမ်ကငွေကျပ်1000ခွဲစီရင်ထဲမှာပါတဲ့အိမ်ကငွေကျပ်5000ဆိုပြီးတော့အိမ်တိုင်းကိုငွေကောက်နေတာပါအခုလိုမျိုးဆက်ကြေးတောင်းတယ်လို့ငွေတောင်းနေတာကိုနောက်ထပ်လဲထပ်မထင်နိုင်တော့ပါဘူးဒီအကြောင်းလေးတင်ပြပေးပါဆိုပြီးပြို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပြပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
။ဆက်လက်ပြီးရှမ်းတိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။ค่ะพี่น้องคนเมืองใต้ตั้งเสียงตัวใจสองเปิงอยู่ในกัดเย็นอยู่ค่ะเนาะเมื่อในวันที่12เดือนจุลายนปีคริสต์2024ลักนี่ปีใต้ซอยปากปลาย18นี้เลือน8มา7คำวันศุกร์ห้องปล่อยเสียงอาราฟีเตะข้ามายปล่อยเสียงฝ่ายใต้อยู่อ้อตอนหน้าวงในใจเมืองเป็นพวกปุ่นพรสีใจหยีพงตั้งเขานางเยหอมเตะห่มกันให้งานข่าวเงาในปันกว่าค่ะอ้อ
ในเมืองใต้ปอดห้องจีวิ่งลายเซียวนั้นจุ้มไอหลีซึกปอดห้องในจุ้มซึกมันหลอดึกปืดยื้อกันกูมือกูวันหมักหลงกดตกใส่ในเวียงลายเซียวละลายตีละลายกำเมื่อวันที่เสียบย้ำกลางในนั้นหมักหลงตกใส่ในปอกคาเฮียวตั้งตาลวดไฟมีคนตาย3ก่อมาเจ็บ10ปลายวันเหลียวกันกล้วยหนังเก่าตกตั้งปอก1ปอก7ปอก10ปอก11ตั้งวิหารโตยาป้าเจ็บตั้งจันจอมหมักหลงตก10ลูกปลายย้ำหัวคำซ้ำตกตั้งวันหัวปึกแทง
หมากันตกตีปอกเกาปูดานั้นเฮ็ดให้ก้นตาย3เกาะเป็นลูกอ่อนเกาะ1และนางยิง2เกาะหมาเจ็บ11เกาะเนินนันหาวแห้ง7เกาะไล่ส่งยศยาโตไว้ที่ห้องยาลงดีวันหัดการนั่นแต่ตื้อเสยโหและขึ้นยีก้นวันจันทร์2-3หลังเจ้าเฮือนหมาเจ็บ2เกาะวันที่3นั่นก็ยื้อกันหาวแห้งหมากลงตกเสยขึ้นยีก้นเมืองปอก1ก้นเฮือนตายทั้งที่6เกาะ
ปังตึกตีเวียงลาเซียวในเตียเป็นมาวันที่2กุมภาพันธ์ต่อถึงวันที่10มื้อซื่นนั้นก้นเมืองไหลลู่ตายย้อนปังตึกมีเศร้าไปมาเจ็บ30ปลายต่อถึงวันเมื่อในปังตึกเป็นอยู่กูมือกูวันก้นเมืองลายเชียวนับโหเหงหาตั้งไปออกเวงเจื้อนไปออกเวงไหลกำพองไปกว่าดังเมืองใหญ่เกซีหวานไห้มังเจื้อลงกว่าดังน้ำลันกว่าถึงดังเมืองกึ่งลายขากำพองสำลูกดังสีป้อนหนองเขียวเสียกว่าดังลอกศอกอ่องปานกว่าถึงเวียงตนตีเจ้าในก็มีหนำ
ตาคำนำคำตานั้นเลยเข้าแถวกันเปิดวันเปิดขึ้นเหมือนหนังตีตานำเจแอนเจวิ่งสีโปรถกาติดคำสองฝั่งเอียดยาวไก่ก้นเงืองเวเพซึกซ้ำเป็นก้นเทาแลลูกอ่อนก้นมีตั้งเป็นจับโดน้ำเป็นอันหยาบผืดหรือแห้งเจ้าลงกว่าดังมือใหญ่ซ้ำหญ้าซึกเกากลางแห่เสียกดทัดโปมีลูกใจสองเกาะหลักลงกาก่อนหนึ่งเสียงยอบกว่าฝึกการซึกให้ได้โปเมก้นเฮือนเป็นน้ำหูน้ำตาอยู่ก่อมสากว่าก่อมนี่ลองห่มลมเสียเอียดยาววันไหนสองเองเศร้าสี่ซึกว่า UWSEN แห้งหมอกสองเหงคำนำคงลัดเวงต่างยานเสียมูนากว่าดังวิ่งลาเสียวยาวในเจ้าหน้าที่ตรงหนึ่งในการซึกในพื้นที่ลัดหนังไหนมันใจลาดว่าซึกว่าแถมแห้งซึกเขาในเวงต่างยานคำว่าดังวันดังขึ้นแหละเหมือนในดังวันไว้วันในแดนมูนาขึ้นกว่าดังวิ่งลาเสียวกำน้ำยาวกล้วยกาเตกว่าดังเหลือแทงเตเตแอมหูลอกไล่การซึกเตเป็นมาจึงหือแทงเตแอมหูวันไหนก้นหูลองการเมืองการซึกอนันต์ตาลาดว่าเป็นซึกว่าดังแดนเนียนไทยนาลินซึกหนึ่ง71มาเฮงหาปากไปอันลูกดังเมืองเลินตับจุ้ม318มาหาปากไปหนนับมีหมอก2เฮงวันไหนอยู่กับรองในตึกกับสืบตองถามจอบด้วยแทงอยู่ห้องแผนหยันซึก1027กําหม่อนตั้งนันแต่ซึกว่า UWSE อําไล่ลันกองสีกําสีเขายึดเวียงโหปางและปางลงง่ายๆล้มๆ
ข้าหมายปล่อยเสียงฝ่ายใต้ตอนหน้าวงในสุดยาวตีในอใจหยีพงตั้งขาวนางยายหอมหอมจมปีน้องก้นเมืองใต้ส่งซื้อฮับถอมเสียงใต้อาราฟีวันสุกวงนาแทงอยู่ให้อยู่ลีกัดเย็นห้ามเขียนให้ยังเสียกำหมายสงค่ะ
อาราฟีซีซั่นนี้ก็ดีมาไว้ยันหน้าพี่อาซีมาปีดูปีดามยาเบียนเนี่ยเก่งเว้ยจ้าบาซีเช่